ဘင်္ဂလားဒေ့ရှ်ဒုက္ခသည်စခန်းမှာရိန်ဂျာတွေကမြန်မာပြည်မှာကြုံတွေ့ခဲ့ရတဲ့အခြေအနေတွေထက်ပိုခက်ခဲနေတယ်လို့ပြီးခဲ့တဲ့တစ်နှစ်အတွင်းမှာဒုက္ခသည်ရာနဲ့ချီကိုတွေ့ဆုံမေးမြန်းပြီးရိန်ဂျာလူငယ်ကွန်ဂရက် YCR ကတောက်ကြံနေကတည်င်းထုတ်ပြန်လိုက်ပါတယ်။ဖိနှိပ်မှုတွေကြောင့်နေရက်ဆွန့်ခွာခဲ့ရတဲ့ရိန်ဂျာတွေဘင်္ဂလားဒေ့ရှ်ဘက်မှာဘလို့ကြုံတွေ့နေရပါသလဲ။သုတေသနတွေ့ရှိချက်ကိုအွန်လိုင်းကနေထုတ်ပြန်တဲ့ပွဲမှာတက်ရောက်ခဲ့တဲ့ကျွန်တော်ကပဲဆက်ပြီးပြောပြပေးပါမယ်ခင်ဗျာ။ဒုက္ခသည်စခန်းတွေမှာနေထိုင်နေတဲ့ရိန်ဂျာတွေအပေါ်ဘင်္ဂလားဒေ့ရှ်အာဏာပိုင်တွေကကန့်သတ်ပိတ်ပင်မှုတွေတိုးလုံနေပြီးခွင့်ရေးတွေချိုးဖောက်နေတယ်လို့သုတေသနအစီရင်ခံစာကဆိုထားတာပါ။ထောင်သွင်းအချင်းချထားတယ်လို့အခြေအနေမျိုးနဲ့ကြုံနေရပြီးသူတို့ဖြင့်လွတ်လွတ်လပ်သွားလာလှုပ်ရှားခွင့်မှာဆိုရင်သူတို့ထွက်ပြေးလာခဲ့တဲ့မြန်မာပြည်ကပြည်ပခန့်တွေမဖြစ်ခင်ကနဲ့ထပ်တူဒါမှမဟုတ်ဘိုးဆိုးရွားတဲ့အခြေအနေတွေနဲ့ရင်ဆိုင်နေရတယ်လို့သုတေသနမှာပါဝင်ဖြေဆိုတဲ့ရိန်ဂျာတွေကပြောပါတယ်ဖြစ်ရှိခြင်းနဲ့ပတ်သက်ပြီးသူတေသနာလုပ်ခဲ့တဲ့ရိန်ဂျာလူငယ်ကွန်ဂရက်စ်အတွက်ကြံပေးလုပ်ခဲ့သူသူတေသည်အန်ဒရူးရိုင်လီကအခုလိုရှင်းပြပါတယ
် Specifically 65% thought that movement restrictions that they face in Bangladesh are worse than those that they experience.
ကျေးဇူးသူ65ရာခိုင်နှုန်းကဘင်္ဂလားဒေ့ရှ်မှာကြုံတွေ့နေရတဲ့သွားလာရေးကန့်သတ်ချက်တွေဟာမြန်မာနိုင်ငံကကြုံမှုတာထက်ပိုဆိုးတယ်လို့ယူဆကြတယ်ဒီလိုကန့်သတ်ရတာကလုံးုံရေးကြောင့်သူတို့ကိုကာကွယ်ဖို့ဆိုတာတဲ့သူတို့ကိုဖိနှိပ်ခြင်းလို့အခွင့်အရေးတွေကန့်သတ်ခြင်းလို့ဆိုပြီးရှုမြင်ကြပါတယ်ဖြေဆိုသူ82ရာခိုင်နှုန်းကဒီလိုကန့်သတ်တာတွေကသူတို့ကိုစခန်းတွေကနေထွက်ပြီးမြန်မာပြည်ကိုပြန်သွားစေခြင်းလို့ဒါမှမဟုတ်ဗရှန်ချာကျွန်းလိုဝေးလံတဲ့စခန်းတွေကိုသွားစေဖို့တမင်သက်သက်လုပ်တာလို့ဖြေဆိုကြပါတယ
်ဒါကမြန်မာပြည်ကလူမျိုးတုံးတပ်ဖြတ်မှုလို့ဆွဆွဲခံရတဲ့အထိဖြစ်ခဲ့တဲ့အခြေအနေနဲ့နှိုင်းချင်တာမျိုးမဟုတ်ပဲသူတို့ဟာဘင်္ဂလားဒေ့ရှ်ကစခန်းတွေမှာလဲနေ့စဉ်လူမှုဘဝမှာဖိနှိပ်မှုတွေကြုံတွေ့ရတာခွဲခြားဆက်ဆံခံရတာတွေကိုဆိုလိုကြောင်းပြောပါတယ်။ကော့ပစားခရိုင်ကစခန်းတွေမှာခိုးလုံနေတဲ့ရိန်ဂျာဒုက္ခသည်တန်းကြော်ရင်ဆိုင်နေရတဲ့ဖိနှိပ်မှုတချို့ကိုအဲ့ဒီမှာလူမျိုးရေးအဓိကတာဝန်ယူနေတဲ့လက်နက်ကင်ရဲတပ်ရင်းကိုအပြစ်ပုံချကြတယ်လို့သုတေသနကဆိုပါတယ်။အစိုးရအနာပိုင်ကချမှတ်ထားတဲ့သွာလာမှုကတ်သက်ချက်တွေကိုလက်တွေ့ကျင့်သုံးသလိုရဲတပ်ဖွဲ့ဝင်တွေဟာချင်းချောက်တာရုပ်ပိုင်းဆိုင်နဲ့လိမ်ပိုင်းဆိုင်ရဲ့စော်ကားတွေလုတ်တယ်လို့လဲရိန်ဂျာလူငယ်ကွန်ကရစ်ရဲ့သုတေသနအစီရင်ခံစာမှာဖော်ပြပါတယ်။သူတေသည်အန်ဒရူးရိုင်လီကတော့သူတေသနမှာပါဝင်ဖြေဆိုသူရိန်ဂျာမျိုးသမီးတစ်ယောက်ရဲ့ဖြေချားချက်ကိုခုလိုပြောပြပါတယ
်။ We are going through the same discrimination and violence here as well.
ခွဲခြားဆက်ဆံမှုတွေနဲ့အကြမ်းဖက်မှုတွေကိုမြန်မာပြည်မှာလိုပဲဒီမှာလည်းရင်ဆိုင်နေရပါတယ်။ကလေးတွေကိုစာသင်ကြားခွင့်မပေးပါဘူး။ဘလို့စီးပွားရေးမျိုးဝင်ငွေရတာမျိုးမှလည်းလုပ်မရပါဘူး။ဘာမှအပြစ်မရှိတဲ့တမန်လူချင်းချင်းထိုင်ပြီးစကားစနီတီးတူပြောပြီးဆိုရင်ကိုရဲကရာဇဝတ်ကောင်လို့ဆွဆွဲဖန်စီနှိပ်ဆက်တယ်လို့အသက်35နှစ်အရွယ်ရိန်ဂျာအမျိုးသမီးကဖြေခဲ့ပါတယ
်ရိန်ဂျာတွေကိုညပ်ထွေးရမိတ်ထုတ်ထားပြီးညနေ6နာရီကနေမနက်6နာရီထိစကန်တွေကနေထွက်ခွာခွင့်မရှိပါဘူးအုပ်စုဖွဲ့စီယုံနေထိုင်တာစမတ်ဖုန်းတွေသုံးတာဒါမှမဟုတ် laptop သုံးတာတွေကိုလည်းတားမြစ်ထားပါတယ်ညပ်ထွေးရမိတ်ကိုချိုးဖောက်သူတွေဟာအရိုက်ခံရဒဏ်တက်ခံရအဖမ်းခံရလို့ကိုယ်ပိုင်ပစ္စည်းတွေသိမ်းဆီးခံရတာလို့ရတဖွဲ့ရဲ့ပြင်းထန်တဲ့ဖိနှိပ်ရေးယူမှုတွေနဲ့ကြုံတွေ့ရနိုင်တယ်လို့ဖြေဆိုသူတွေကပြောကြောင်းအစီအခံစာမှာဖော်ပြထားပါတယ်။ဒုက္ခသည်စခန်းတွေမှာအနာပိုင်တွေကငွေညှစ်တတ်တယ်လို့ပုံစံမျိုးစုံနဲ့အားရလိုက်စားကြတယ်လို့ဆိုပါတယ်။စစ်စေးခိတ်ဖြတ်တာအလုတ်လုတ်တာသုံးဆောင်လိုအပ်တာလေးတွေကိုဝယ်ယူတည်ဆောင်တာကျမကြီးဆောင်းလျှောက်မှုရယူတာမိုဘိုင်းဖုန်းကင်တာမင်္ဂလာဆောင်ဒါမှမဟုတ်အတုပအခမ်းအနားတွေကျင်းပပြုလုပ်တာဘာသာရေးနဲ့ပတ်သက်တာတွေအပါအဝင်စခန်းတွေမှာအခြေခံလုပ်ငန်းဆောင်တာများစွာကိုပြင်းပြအောင်မြင်ဖို့ကလက်ငွေပေးရတယ်လို့သူတေသနမှာဖော်ပြထားပါတယ်။ဒီအစီရင်ခံစာမှာစာမျက်နှာ88မျက်နှာပါဝင်ပြီးတော့2022ခုနှစ်ဩဂတ်လကနေ2023ခုနှစ်ဩဂတ်လအတွင်းမှာဒုက္ခသည်စခန်း30ကရိုဟင်ဂျာ241ယောက်ကိုတွစ်ဆုံမေးမြန်းထားတာပါ။အဲ့ဒီမှာအသေးစိတ်တွစ်ဆုံမေးမြန်းမှု58ခုကိုအခြေခံပြီးထုတ်ပြန်တယ်ဆိုပါတယ်။စခန်းတွေမှာလူမျိုးရေးယူရတဲ့ရဲတပ်ဖွဲ့ဝင်၄ဦးကိုလည်းတွစ်ဆုံမေးမြန်းခဲ့တယ်လို့သူတေသနမှာဖော်ပြထားပါတယ်။ရဲတပ်ဖွဲ့ဝင်တယောက်ရဲ့ဖြေဆိုချက်မှာတော့သူ့အနေနဲ့ဖိနှိပ်ငွေညစ်တာတွေမလုပ်ပေမဲ့သူများတွေဒီလိုလုပ်တာကိုတည်ကြောင်းဝန်ခံထားတယ်လို့ဆိုပါတယ်။ဒီအစီရင်ခံစာရဲ့ညီကုန်းချုပ်မှာတော့ဘင်္ဂလားဒေ့ရှ်အစိုးရနိုင်ငံတကာအတိုင်းဝိုင်းနဲ့လူသားချင်းစာနာထပ်ဆားမှုဆိုင်ရာအဖွဲ့အစည်းတွေကိုလည်းအကြံပြုချက်39ချက်ပြုလုပ်ထားပါတယ်။ဒီထက်မှာလူလက်ဆော့တော်လာခွင့်ဆိုင်ရာခတ်သက်ချက်တွေကိုဖယ်ရှားပေးရင်ညဖရဲအမိန့်ကိုရုပ်သိမ်းမှုနဲ့ဘာဟာစင်တာကျွန်းဒါမှမဟုတ်မြန်မာနိုင်ငံကိုနေရာရွှေ့ပြောင်းမှုအတင်းကျပ်ဖိအားပေးတဲ့ဗျူဟာကိုရပ်တန့်ဖို့နဲ့လူမျိုးရေးတွေရဲတပ်ဖွဲ့နေရာမှာစစ်တပ်နဲ့အစားထိုးဖို့အခရီးလိုက်စားမှုပေါ်လုံးဝသီးမခံရေးမူဝါဒတွေချမှတ်ဖို့နဲ့ရိန်ဂျာတွေပေါ်ရဲတပ်ဖွဲ့ရဲ့ဖိနှိပ်လွဲသုံးစားလုပ်မှုတွေကိုစုံစမ်းစစ်ဆေးပြီးတရားစွဲဆိုဖို့တွေအကြံပြုထားပါတယ်။ဘင်္ဂလားဒေ့ရှ်ပြည်ထောင်စုဝန်ကြီးအဆူဒါဇမန်ခန်းကတော့လူမျိုးရေးတပ်ဖွဲ့ဝင်တွေရဲ့လုပ်ရက်တွေကိုကာကွယ်ပြောဆိုခဲ့ပြီး ရိညာရီဘေကင်းမှာစရင်မှန်နဲ့အာမခံပေးထားတယ်လို့ဒေတာရင်းအဖြစ်အပျက်တွေကိုဖော်ပြတဲ့ဘနန်းနျူးစ်ကိုတုံ့ပြန်ထားပါတယ်ခင်ဗျာ။